အရင်ဆုံးတော့စစ်ကောင်စီတေပေါ်ဘိုးဇကန်ကို KNU ပူရက်တပ်တွေတင်းယူတဲ့တင်းကိုစပြောပြပေးပါမယ်။ကရင်ပြည်နယ်မြောက်ရီမြို့တောင်ပိုင်းကစစ်ကောင်စီတပ်ဆွဲထားတဲ့တေပေါ်ဘိုးဇကန်ကို KNU ကရင်အမျိုးသားအစည်းအရုံးပူးပေါင်းတပ်တွေကအခုမေလ17ရက်နေ့မှာတင်းယူခဲ့ပါဗျ။စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေလုပ်နေပါဗျ။ထိုင်းနယ်ဇက်ကနေ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာနားဆင်ပါရှင့်။
ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတို့ကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ညကလေးကတိုက်ပွဲတွေပြင်းထန်ခဲ့တာပါပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။နှစ်ဖက်အထိကိုက်ကြဆုံးရှိခဲ့တယ်လို့လည်းပြည်သူ့ကာကွယ်တပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။ဒီဘောဘိုးတန်းဆိုတာဟိုကျွန်တော် DGB စခန်းနဲ့တိတ်မဝေးတဲ့နေရာတမိုင်လောက်လှမ်းတဲ့နေရာမှာရန်သူဟိုစကားစားစခန်းတစ်ခုရှိတယ်။အင်အား60လောက်ရှိတယ်။ညကလေးက KNU, KNLA, KNLA, KNDO, ADA, PDF တွေနဲ့အားလုံးပေါင်းပြီးတော့တိုက်နေတာ
ဟုတ်ကဲ့
တညလုံးတိုက်တော့ဒီနေ့ကလေရင်နဲ့ဒီနေ့ကလေရင်နဲ့၄ချိန်လာရှိရောတဲ
့ဘုံကျဲတာရှိ
တိုက်ခိုက်တာဘုံကျဲတိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တစ်ခါပြည့်ရင်အဲနေဆုံးဘုံကြီး၄လုံးတော့ပြစ်ချတာပေါ့နော်အဲတို့က၄ကောင်လာသွားတယ်ပြောအခုမိုးရွာကလေရင်ပြန်လှည့်သွားတယ်ခုနကကျွန်တော်လွန်ခဲ့တဲ့တနားကြီးကျော်လောက်ကစကောင်းကိုတင်ပြီးသွားပြီစကောင်းကိုတင်ပြီးသွားရင်ဒီနေ့ကထိခိုက်ကြဆုံးမှုကရန်ဒီဘက်ကရန်၅ယောက်ကြဆုံးမှုတော့တနက်တလဲရထားတယ
်
တက်တော်အချိန်ကြီးပေါ့နော်
ဟုတ်
ကဲ့ကျွန်တော်ကတယောက်ကြဆုံးပဲ
တေဘောဘိုးစခန်းတိတ်ပိတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတော့မရှိသေးပါဘူး။ဒါကြောင့်စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့ပြီးကြအတည်ပြုလို့မရသေးပါဘူး။ဒါအပြင်မြောက်ရီမြို့တောင်ဘက်တေဘောဘိုးဗလဲတို့ကျေးရွာနီးကိုစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခတ်မှုလုပ်ခဲ့တာကြောင့်အနီးနားကကျေးရွာတွေကဒေသခံရွာသားတွေဟာတောင်ရင်မြင့်တဘေးကိုတိမ်းရှောင်နေကြတယ်လို့လည်းကိုစောမွန်ကဆိုပါတယ်။
ဒီလိုရွာလေးကတိုက်ပွဲဖြစ်တဲ့အခါကျတော့ရွာလေးကဟိုဒီကျွန်တော်တို့တောင်ရင်မြစ်ကမ်းပင်းနာကိုရွှေ့ကြတယ်
။ဒီကနေ့မနေ့ပိုင်းမှာပဲကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးကြိုက်တုံခုတ်ခွားဒေသဘက်ကိုလည်းစစ်ကောင်စီရဲ့ရဟတ်ယာဉ်တွေကင်းထောက်ပြန်တမ်းမှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။မြဝတီ 6K ကောဝလီဥကလိဌသေဘောဘိုးဗလဲတို့စတဲ့ကျေးရွာတွေအနီးမှာတော့နေ့စဉ်ဤပါနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ KNU တပ်မ6ထိ ंछ ုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးဒုက္ခသည်တွေဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ9လကျော်ကြာပြီဖြစ်ပါတယ်ရှင်။